ရူညာရီနှစ်ကုတ်ခဏရမှုကိုအရေးယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအနှင်းခဲ့တဲ့နျူကာဆယ်လွတ်မြောက်ရေးဆုကိုပြန်လည်ရုပ်ဆောင်တော့မယ်လို့သိရပါတယ်။လူခွင်ရေးတိုက်ပွဲဝင်ခဲ့ပြီးသူပြောကြားခဲ့တဲ့လွတ်မြောက်ရေးမိန့်ခွန်းတွေကိုအစိမ်းမပြုတဲ့အနေနဲ့နျူကာဆယ်မြို့တော်ကောင်စီကဒေါအောင်ဆန်းစုကြည်ကို2017မှာဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပါတယ်။အခုခါသူဟာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုဆန့်ကျင်ပြောကြားဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်းရင်ဆိုင်နေရတာပါ။နောက်ပတ်ပြုလုပ်မယ့်မြို့တော်ကောင်စီစီယူဘက်မှဒီစုပြန်လည်ရေးသင်းရေးကိုတင်ပြမယ်လို့ကောင်စီအကြီးအကဲ Nick Forbes ကဆိုပါတယ်။မြန်မာဒီမိုကရေစီရေရှည်ကြိုးပမ်းမှုအတွက်ဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တာသင့်လျော်မှန်ကန်ခဲ့ပေမဲ့ရိုဟင်ဂျာတွေပေါ်ဆက်လက်နှိပ်ကွပ်နေမှုနဲ့ဒီလူတွေရဲ့အတ္တဒုက္ခအပေါ်နျူကာဆယ်လူတွေကစိုးရိမ်တကြီးဖြစ်နေတဲ့အတွက်ဒီတိုင်းလက်ပိုက်ကြည့်နေလို့မဖြစ်နိုင်ဘူးလို့လဲသူကပြောကြောင်း chroniclelife.co.uk မှာဖော်ပြထားပါတယ်